ဒီတစ်ပတ်တော့ဒဝင်းဒေတာကခင်းမဖြူတက်တူထုတ်လုပ်မှုတွေကြောင့်ကျုံနေရတဲ့အန္တရာယ်တွေအကြောင်းကိုပြောပြပေးပါစီ။ဒဝင်းမြို့နယ်ထဲမှာရှိတဲ့ဝါကုန်းရွာနဲ့ဟင်းသာရွာရီနာကဟင်းသာတက်တူတွင်ဟာတင်းလို့ခေါ်တဲ့ခဲမဖြူအဓိကထွက်ပါတယ်။ခဲမဖြူဟာတန်စတိန်လို့ခေါ်တဲ့အဖြိုက်နဲ့တွဲပြီးတွေ့ရလေရှိပါတယ်။အရင်ကတက်တူရင်းဝင်ကြီးဌာနလက်အောက်မှာတူးဖော်နေရကနေလွန်ခဲ့တဲ့15နှစ်လောက်ကစပြီးမြန်မာပုံပီဘက်လို့ခေါ်တဲ့ထိုင်းပိုင်ကုမ္ပဏီကိုတူးဖော်ခွင့်ပြုခဲ့တာပါ။ဒီကုမ္ပဏီကခဲမဖြူတွေထုတ်လုပ်လာတဲ့နောက်ပိုင်းပတ်ဝန်းကျင်ထိခိုက်မှုတွေကိုဒေသခံတွေခံစားနေရပြီလို့မိုင်းအင်ဂျင်နီယာဦးစောမိုးမြင့်ကပြောပါတယ်။
ကွာကုန်းရွာပေါ့လေသူကဒီမိုင်းနဲ့ဆိုတော့သုံးမိုင်တော့ဝေးမယ်ဗျအဲဒီမိုင်းကနေပြီးစီးဆင်းလာတဲ့ချောင်းပေါ့ဆိုင်းနှချောင်းအဲ့ရွာလေးကိုဖြတ်ပြီးတော့ဟိုးအောက်ပဲစီးသွားတယ်1999ခုနှစ်မှာစပြီးထိုင်းနိုင်ငံပိုင်ကုမ္ပဏီနော်မြန်မာပုံပီပက်ကုမ္ပဏီလီမိတက်ပေါ့လုံးလုံးတယ်သူကဒီရေကြီးရာတော့နော်ရွာလေးကိုနေစားတယ်ဝင်တာ2000ခုနှစ်မှာသူကအဲ့စာပြီးခံစားရတယ်2005ခုနှစ်မှာကုစင်တော့ဆန်နေမျိုးလိုရှိပြီပေါ့အဲ့တော့ဒီတတ်တူရင်ရေးဆေးလိုက်တဲ့ရေဒီမှာအနေနဲ့ပါလာတယ်။ဟင်းသားချောင်းရင်မြင်တယ်မြင်လာတယ်။ချောင်းရဲ့ငယ်တဲ့မြင်လာသလိုပဲဒီချောင်းတိုင်းတချို့ရေကမစီးတော့ဘူးနဲ့နေနဲ့ရွာရီသူတို့ရဲ့စိုက်ခင်းနေပါလေ။သူရင်ကွန်ဒီရာဘာဒီစိုက်ခင်းနေဝင်တော့အဲ့ဒါကိုမပြစီဘူးနဲ့။အော်သူတို့တောက်တုံးနဲ့ရေထွင်းနေတဲ့ချောင်းအနေနဲ့ရောက်လို့ရေကိုလည်းတောက်တုံးမှုတို့ကခက်ခဲတယ်တွေ့နေရတယ်။တော့ဒီရေဒီယိုချိုးတဲ့သူတွေမှာလည်းရားတဲ့ဝေဒနာကိုလေဒီထဲမှာပတ်သက်တဲ့ဝေဒနာတွေခံစားနေရတယ်။နောက်ဒီရေကိုသူကတက်ခွဲတယ်ကြ။နိုင်ငံတကာကုမ္ပဏီကသူကနမူနာပြီးတက်ခွဲကြည့်တယ်။တက်ခွဲဒီရေထဲမှာအာဆက်နဲ့ကဇူလီအချိုတတ်မှတ်ထားတဲ့နှုတ်တဲ့ကိုရှင်းစားလို့ညားနေတယ
်။တော်ဆိုးတာပဲနော်ဆရာ
။တော်ဆိုးတယ်။နောက်ခဲပေါင်းဥလုံးနဲ့တွေ့ရတယ်။ဒီလက်တော့လေ။ကျမ်းမင်းရဲ့ပတ်သက်တဲ့သူကဒါရီတော့မသိကြသေးဘူးလေ။ဟိုမွေးလိုက်ကလေးကြီးနေပါဖြစ်လာမှသာမသိနိုင်ဘူးဗျာ။ရာဘခဲစီတင်တဲ့ဆက်လူရဲ့ညာရင်နေတော့
အခုတနေ့ကိုတန်ချိန်ပေါင်းရာထောင်ချီပြီးထုတ်လုပ်နေပေမဲ့အရင်တက်တူရင်ဝင်ကြီးဌာနလက်အောက်မှာရှိစဉ်ကဒီဒေသမှာခဲမဖြူထုတ်လုပ်တဲ့နှုံးဟာတနေ့တန်ချိန်450ပဲရှိနေခဲ့တယ်လို့ဆိုပါတယ
်။အဲ့ဒီချိန်တော့ကျွန်တော်တို့တက်တူရင်ဝင်ကြီးဌာနနဲ့လုပ်တယ်ထုတ်လုပ်မှာဒီလောက်အချိန်ဟုန်နဲ့မထုတ်ဘူး။တက်တူပါဝင်တဲ့တောင်ကြီးကိုလိုင်းကောင်းတူရဲ့လိုင်းကောင်းတူအဲ့ထဲရန်ထဲခွဲတယ်ခွေးရဲအကြလည်းမြည်စားရည်ဂျီပန်းနဲ့ပေါ့မော်နီတာဂျိုင်းခေါ်ရဂျီပန်းနဲ့ထိုးပြီးတော့ဖြောချပြီးတော့မှရေးဆေးတာပေါ့
ဟုတ်ကဲ့ပါဆရာ
ချွေဆေးသလိုပေါ့ဗျာဟိုဘာလောင်တာနဲ့ပေါ့လေနော်အဲ့လိုဆေးတာတင်းနဲ့ heavy ဖြစ်တော့ပေါက်ထဲမှာကြံခဲ့တယ်လေကြံခဲ့တော့ရေနဲ့တူကြောက်ခဲသည်မြည်စားရည်ပါသွားတော့ပေါ့လုတ်ပင်တာကအဲ့ဒီကြောက်ခဲမြည်တယ်ပါသွားတဲ့တီလင်းခေါ်တယ်ဗျာဆုံးပြတဲ့ပစ္စည်းတွေပေါ့ချောင်းနေမြည်တဲ့ချေမလွတ်ပြရဘူးဒီကတည်းကတခုလိုမျိုးအရှူကောင်းတဲ့နေရာမှာတင်းသဘောမျိုးပိတ်ထားပြီးတော့အဲ့ဒီမှာအဲ့ဒီရေးဆေးလိုက်တဲ့တည်လင်းမျိုးဂျုံခေါ်တော့ဆုံးပြတဲ့ဂျုံတွေအဲ့မှာလောင်လာလို့အနေကျစီတယ်။အနေကျပြီးတော့ရေးကြီးကို overflow နဲ့ချောင်းတွေကိုပြန်လှော့ရတယ
်။ဟုတ်ကဲ့ပါဆရာ
။အဲ့တော့ဒီဟိန်းသားမှာရှိတဲ့တတ်တူရဲ့ပါဝင်မှုကိုလေ grade ခေါ်တော့ grade က 0.6 kg ပတ်တန်ရှိတယ်။သူတို့ကမြေစာတတန်ကိုရေးဆေးလို့ရှိရင်တင်းကိုခဲမဖြူပြီးသာသမာ6ကီလိုဂရမ်ရတယ်အဲ့တော့ခဲ0.6လို့ကျွန်တော်ယူထားလိုက်ပြီးကြံနေတတန်ညီပါတတန်ဆိုတော့1000ကီလိုဂရမ်နဲ့ဆိုရင်စဉ်းစားကြည့်လေနော်ပြုံးနေလို့ဒီတိုင်းပြစ်ချလိုက်စွန့်လိုက်ရင်ပဲကောင်းမှာမလဲ
ဟုတ်ကဲ့ပါအ
ဲ့တော့ဒီနေ့ဒီနေ့ဟိုတတန်မဲ့ထွက်တယ်ပဲထားအောင်ဗျာခဲတတန်မရရင်ထားအောင်တော့အေးဆေးလိုက်တဲ့ပြုံးဒီတန်1500လောက်ရှိတယ်စွန့်ပြစ်လိုက်တဲ့မြေစာတွေ
အဲ့ဒါအရင်တုန်းကလားဆရာ
ခုလက်ရှိအခြေအနေအရဆိုရင်ဒီနေ့ပဲတန်1500နီးပါးလောက်ကျွန်တော်ကဒီဒီရေးဆေးပြီးတော့မတုံးတဲ့နေစာတွေဒီတိုင်းကိုစွန့်ပလိုက်တယ်သူကခုနကကျွန်တော်ပြောသလိုရေးဆေးကတော့မော်ဘီလ်သူမဖန်ထားပဲနဲ့တင်းထုတ်လိုက်တယ်ဟုတ်တယ်ဒီနေစာတွေရေးနဲ့ဒီချောင်းတစ်ချောင်းလုံးပါသွားပြီးတော့ချောင်းရင်းနဲ့ဒီတစ်ဖြည်းမြင့်လာစေတယ်ချောင်းကဒီညနေပြင်းမြင့်လာတယ်ဆိုလို့ရှိရင်တစ်ချိန်ကြလို့ရှိရင်သူ့ရဲ့ချောင်းရိုးတဲ့သူစီးတော့ပဲနဲ့နေနေစီကိုဖောက်ပြီးတော့ကြီးဆင်းလို့ဒီပတ်ဝန်းကျင်ရှိကြီးရကြီးရပါလေစိုက်ခင်းနေပါလေအုံးပင်တော့ကိုနီးပင်တော့ပါလေအဲ့တဲဝင်ပြီးတော့အဲ့ဒါကြီးကမြုပ်ပေါ်နေပြီးတော့လူတွေနေတဲ့အိမ်ဆိုလည်းပတင်းမောက်ပေါင်းတော့ဒီကိုမြုပ်ပါတယ်ပြီးတော့သူတို့သုံးတဲ့ကြီးတွင်းနေမြုပ်ပေါ်နေတကယ်လို့သာဒီတတ်တူရင်းရဲ့လူတွေကသူကြီးဆေးလိုက်တဲ့ကောင်ရဲ့ရင်းနဲ့အေးလင်းတွေကိုကျန်ခုလို့အဲ့ဒီထဲမှာလောင်တာပြီးတော့မှအနေကျပြီးတော့မှရေးကြီးတွေလှုပ်ပေးလို့ရှိရင်အဲ့ဒီဟာတွေမဖြစ်ဘူးပေါ့ဗျာ
ဟုတ်ကဲ
့ကဲလို့တတူပင်ဥဒီနဲ့အညီလုံးမှာဆန်တော့ဆုံးပြလိုက်တဲ့ရည်ဒီလိုမျိုးသူ့အတိုင်းမသွားဘူးနော်အဲဆုံးပြလိုက်ရည်ကိုရည်ကြီးအောင်ပြန်လုပ်ပြီးတော့မှရည်ကြီးကိုအများသက်ကတုံးနဲ့ချောင်းနဲ့ချောင်းနဲ့ထည့်ပြရတဲ့အစင်လာရှိတယ
်ဒါလုံထုံးလုံနီးပေါ့နော
်လုံထုံးနီးသူတို့တဲ့ကမလုပ်ဘူးထိခိုက်နေတာတော့အများကြီးပဲဗျာဒါပေ ောက်ချောက်အဲ့ဒီ6ဦးတခြားပဲဖြည်းဖြည်းနဲ့ဒီဒီကဲတင်းတင်းနိုင်ညတယောက်ပါလိမ့်မယ်ရောက်လဲရောက်နေပြီထင်ပါတယ်ကျွန်တော်ကြည့်ခဲ့တဲ့အချိန်မှာရင်းတော့ဒီနေရာလေးဒီမှာဒီ6နေရမှာကျွန်တော်ကငါးဖမ်းလို့ရတယ်နောက်ပစုံလေးခရီးလေးကျွန်တော်ဖမ်းစားလို့ရတယ်အခုတည်းကဘာလို့မရှိတော့ဘူး6ဆိုတော့လည်းဟို coffee အောင်ပေါက်ပြီးအဲ့လိုဖြစ်နေ
မြန်မာနိုင်ငံမှာအခုလိုမျိုးပေါ့နော်နိုင်ငံခြားချားကုမ္ပဏီတွေနဲ့လုပ်နေတဲ့မိုင်းတွေမှာဘာတွေလုတ်တင်တယ်လို့ဆရာပညာရှင်တယောက်အနေနဲ့အကြံပေးချင်ပါလဲဆရာ
နံပါတ်1ကတော့စာချုပ်ပေါ့လေစာချုပ်ချုပ်ဆိုထားပြီးလို့ရှိရင်စာချုပ်ဒီဘာတွေပါတော့ဒါကိုပွင့်လင်းနေတာမှုရှိအောင်ရှင်းပြဖို့လိုတယ်စာချုပ်တော့ဘယ်လိုရေးထားလို့ဘာတွေလိုက်နာရမယ်ဆိုတော့မသိတော့လဲဘယ်လိုပဲဆက်လို့ရမလဲဥပမာဆိုရင်စတူတူးမယ်ဆိုလို့ရှိရင်အနည်းဆုံးကသဘာဝတော့တောင်ပစ္စည်းတယ်တချို့ကျတော့လည်းဟိုလေလေသိရတာရှိတယ်စိုက်ခင်သိရတာရှိတယ်ဒီလိုဖြစ်တဲ့ဒီစတတ်မှုတူးခင်လာတဲ့ကွာကျွန်တော်တို့က mind culture plan ခေါ်ရတယ်เนาะ after mind plan လို့ခေါ်တယ်ဒီစတတ်တူးပြီးလို့ရှိရင်ဘာဆက်လုပ်မယ်ဆိုရဲအစီအမံတစ်ခုကြီးတင်ထားတာပဲပြီးတော့စတတ်တူးနေတဲ့အချိန်မှာသဘောပေါက်ရင်မထီကောင်ဘာလုပ်မယ်ဆိုတာကိုသိရတယ်မခုနကကျွန်တော်ပြောသလိုပေါ့ဒီ chemical ဓာတ်မှ6ကီလိုရန်ရဖို့ဒီစားတဲ့တောင်ရေးစီလဲဒီထွက်လာတဲ့နေစားစံနဲ့ရေးနေကိုဘယ်လိုလောက်ပြီးတော့ဘယ်လိုရေးကြည့်ပြောင်းပြန်လုပ်ပြီးတော့6နေတောင်းနေတဲ့သူအဲ့ထဲမှာအစီအမံဆိုတာရှိရတယ်။ပြီးတော့တကယ်လို့ကိုစွန့်ပြစ်လိုက်တဲ့ရေးတွေနေ့တွေတည်းမှာသူ့ဒုက္ခပေးနိုင်တယ်။ဓာတုပေးတဲ့ပစ္စည်းတစ်ပါးပါရင်ထိုင်ပြန်ဖြေလျှော့ဖို့အစီအမံဖြစ်ပေးရတယ်။ခုနကကြောင့်ပြောသလိုအဆင်နဲ့ပါမယ်။ခဲပါမယ်ထိုင်ရော့ပါပါလုပ်ပေးရမယ်။ပြီးတော့လူတွေရေချိုးလို့ရာနာပြင်မယ်။ဘာညာစထားလဲစစ်ဆေးပြီးတော့ထိုင်နဲ့ပြန်လုပ်ပေးရမယ်။ဒါကြီးကစာကြည့်တော့ဘုံပါရတယ်။ Now transfer fee ပေါ့နော်။ကျွန်တော် EIS ဆိုရှိရလေ environmental impact assessment လေ social impact assessment ဒါရီစီမံကိန်းမလုပ်ခင်မှာဘုံချပြရလိုက်တာ။ဒီစီမံကိန်းမလုပ်ခင်မှာဒီဒီကရဲ့လေထဲမှာဒီကတိဘလောက်ရှိရေးထဲမှာပေးတိုင်းဘလောက်ရှိတာသူတို့ record ယူရတယ်။အဲ့ဒီအတွက်ပြောရမယ်။ကျွန်တော်ဆီမှာဒါရီအမြင်နေဒါရီနေလည်းပြောအောင်
mind engineer ဦးဆောင်မှုမြင့်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်